ရမုကွေရစာမျက်နှာမှာတမရော်နဲ့ကာကွယ်ရေးဦးစီးချုပ်ကိုဂုံတိတ်ခါကြဆင်းအောင်လှုပ်ဆောင်နေဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကချက်ဆက်ချောက်ကကြီးနဲ့အမှုဖွင့်ခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကိုအကြီးညိုပြည့်စုံမှုပုံမှန်900ကကြီးနဲ့ဒီကနေ့တရားရုံးမှာထပ်မံတရားစွဲလိုက်ပါတယ်ဒီလိုတရားစွဲဆိုတာတွေဟာတမရော်အနေနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးလွတ်လပ်စွာထုတ် ောင်းနေဆိုပြီးရန်ကုန်တိုင်းစစ်တာလန်ကျုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးမလ29ရက်နေ့ကအင်းစိန်မြို့မှာရဲစခန်းမှာအမှုပွင့်ထားခဲ့ပါတယ်။ဧပြီ2ရက်နေ့မှာမင်းတင်ကိုကိုကြီးဟာရဲစခန်းမှာတွားရောက်စစ်ဆေးခံပြီးရဲစခန်းကအာမခံနဲ့ပြန်လည်လွှတ်ပေးခဲ့ပါတယ်။ဒီနေ့မှာတော့ရန်ကုန်တိုင်းစစ်တာလန်ကျုပ်ကပဲပုံမှန်55ကာကြီးနဲ့တရားရုံးဦးတိုက်လျှောက်ထားတယ်ဆိုတာကိုရဲစခန်းဘက်ကအကြောင်းကြားလာပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာမင်းတင်ကိုကိုကြီးက VOA ကိုအခုလိုပဲပြောပါတယ
်ကျွန်တော်66ခါကြီးနဲ့ခြေစကမ်းမှာဟိုအမှုဖွင့်ဖို့တိုင်ကြထားရပေါ့နော်အဲ့ဒီကိုကျွန်တော်ကတတိယနေ့ပြန်နေလို့ကျွန်တော်ကိုယ်တိုင်ရဲစကမ်းကိုစွားပြီးတော့မေးလိုက်တော့ရဲစကမ်းကကျွန်တော်အီပြူတယ်ပေါ့လေအဲ့ဒါနဲ့ကျွန်တော်မနေ့ကရဲစကမ်းမှာစွားပြီးစစ်ဆေးခံတယ်ပေါ့66ခါကြီးအဲ့ဘာလဲဆိုတော့တန်တော်ကိုကျွန်တော်ကတန်တော်ရဲ့ဂုံပိတ်ခါချဆင်းအောင်ဒီဇူးဖွင့်ရဲ့ပေါ်လေအဲ့ဒီအောင်အတုံးပြုပြီးတော့ပြုမှုဆောင်တဲ့ရေးသားတယ်ပေါ့လေအဲ့ဒီဆွဆွဲချက်နဲ့အမှုဘုံတို့ချိုးစားတာပါအဲ့ဒါမနေ့ကကျွန်တော်ရေးစကောင်းသွားတယ်စစ်သေးခံတယ်ပေါ့နော်အဲ့ဒါကျွန်တော်ဟိုအမှားခံပေးတယ်ပြီးတော့ဒီနေ့ခုလေးနေမယ်ပေါ့နော်ရေးစကန်းကကျွန်တော်ယူဖုန်းဆက်တယ်ပါလဲဆိုတော့တမရောကတရားရုံးမှာလဲ905ကာကြီးနဲ့ကျွန်တော်အမှုဖွင့်ဖို့ဥတိုက်လျှောက်ထားတယ်တဲ့အဲရေစခန်းသူလည်းဒီနေ့မှတည်တာအဲကျွန်တော်ဒီဖုန်းဆက်ပြီးတော့အဲဒီကိစ္စအတွက်ကျွန်တော်905ကာကြီးဆိုတော့မဖမ်းရလို့လာတော့ပေါ့ဟောအဲ့ဒီအရယ်သူကျွန်တော်ဖုန်းဆက်တယ်အဲ့ဒီအရယ်သူတို့ဆက်ဆက်ဝင်ရောက်ဖို့ရှိတယ်အဲ့ဒါကျွန်တော်အခုလေးနေမှတည်ရတာ
လူမှုကွန်ရက်ဒီပေါ်မှာရှင်းသားချက်တွေနဲ့ပတ်သက်ပြီးတက်မတော်အနေနဲ့66ကာကြီးနဲ့တရားစွဲဆိုတဲ့အမှုပေါင်း9မှုတက်မတော်ကိုစားဂျားလူကဆွဲဆိုတဲ့အမှုပေါင်း9မှုရှိရလို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အဖွဲ့တွေရဲ့စင်းစရားတွေမှာဖော်ပြထားပါတယ်။ဒီလိုတရားစွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့권ရေးပေါ်ထားရှိတဲ့သဘောထားကမပြောင်းလဲဘူးလို့သုံးသပ်တာကလွတ်လပ်စွာထုတ်ပေါ်ပြောဆိုလှုံ့ဆော်မှုအတန်အဖွဲ့ကကိုဆောင်ခါပါ
တံတော်ကဆက်ဆက်ပါကြီးတယ်မဟုတ်ပါနဲ့ကနဒါအခုဒီကူမင်းနေမှုဆိုပြီးအမှုမှာကျင်းနောက်ဆက်ငါကာကြီးလိုပါမျိုးပါတက်ပြီးတော့ဆွေးတယ်ဗျာငါကာကြီးဆိုတာကတော့တံတော်ကိုအတီးပြတ်အောင်ပြောဆိုတာတံတော်ရဲ့အရာရှိကြီးကိုဝေဖန်တာဒါနဲ့ပတ်သက်ပြီးတော့တရားစွဲဆိုလို့ရတဲ့အခုပေါ့နော်ဆိုတော့ဒီအားလေးကိုကြည့်ရင်အဖြစ်ဒီတံတော်ဟာဒီလိုဒီဝေဖန်နေတဲ့အားဒီပေါ်မှာယနေ့ချိန်ထိတိုင်းလုံးဝဒီဆက်ဆက်ကြည့်မှခံဖြစ်နေတဲ့လူတွေနဲ့ဆက်ကြတော့ကျွန်တော်ကြီးရင်းတာကအဲ့ဒါတင်မဟုတ်ပါနဲ့တက်တမရုံနေနဲ့လူတွေတစ်ခုတည်းရဲ့လုံးပေါ်မှာအခုချင်းတူတူနဲ့ပတ်သက်ပြီးအတိုက်ခံကြိုးလိရှိတဲ့လူတွေပေါ်မှာအချိန်ကြီးကြီးထောင်ကြီးရဲ့ပုံစံမျိုးတော့ကျွန်တော်ရှိနေတယ်လို့ကျွန်တော်ယူဆရတယ်ဘာလို့လဲဆိုတော့ဒါဟိုတစ်ခုတော့ရေးတမ်းနဲ့ရေးတမှုကအစားတော့ချက်ချင်းတရားကောက်ဆွဲတာကိုကျွန်တော်သိရတယ်ဟိုလိုကလည်းဒီမန်လီယာကျတော့တဘာဘူးတက်မတော်ကတရားစွဲတာကိုပြည်ရဲ့ဘာလို့ဆိုတော့နောက်ပိုင်းမှာဒီတက်မတော်နဲ့ပတ်သက်ပြီးဒီပြောဆိုမှုတွေပေါ်မှာတရားစွဲတာပူပြီးစိတ်လာတယ်လို့ကျွန်တော်တို့မြင်မိတယ်ဘာလို့ဆိုတော့အခုဒီလိုမျိုးလုပ်နေခြင်းအဖြစ်ဘာလို့ဒီကျွန်တော်တို့ထင်တယ်ဒီတက်မတော်ရဲ့ဒီဒီလိုကြီးရှိနေလူခွေရဲ့အကောကျတော့ဒီလိုလက်ဆုပ်ရပတ်စုပေါ်မှာထားတဲ့သဘောထားဟာဒီနေ့ချိန်ထိတိုင်းလုံးဝမပြောင်းလဲသေးဘူးလို့ကျွန်တော်တို့ကမြင်တယ်
တနင်္ဂနွေလုံးမှာ66ကာကြီးနဲ့တရားစွဲဆိုခံထားသူ2019ခုနှစ်ဧပြီ3ရက်နေ့ထိ185မှုရှိပါတယ်။အရင်ဆိုးအဟောင်းလက်ထက်မှာဆွဲဆိုတဲ့အမှု17မှုရှိပြီးလက်ရှိဆိုးအလက်ထက်မှာတော့154မှုရှိလာတဲ့အတွက်အရက်သားဆိုးအလက်ထက်မှာဆက်သွေးဥပဒေပုံမှန်နဲ့တရားစွဲဆိုတာများပြားလာတာကိုတွေ့ရပါတယ်။ဒရင်မီယာသမားဒီပေါ်မှာလဲ66ကာကြီးနဲ့တရားစွဲဆိုမှု23မှုရှိပြီးတရားရင်ဆိုင်နေရတဲ့ဒရင်သမား32ဦးထိရှိပါတယ်ခင်ဗျာ